ဦးမြင့်တက်ခင်ဗျာကျွန်တော်တို့သိသလောက်ဆိုရင် NLD ပါတီကနေပြီးတော့ဆက်ဆက်ဆွေးနွေးမှုတူခန့်အပ်ဖို့တောင်းဆိုထားလို့သိရပါတယ်။အဲဘာကြောင့်မို့ facilitator လို့ခေါ်တဲ့ဓာကန်ဆက်သွယ်ရေးသမားအဆင့်ကနေပြီးတော့ negotiator လို့ခေါ်တဲ့ဆက်ဆက်ရေးသမားမျိုးကိုတောင်းဆိုရတာဖြစ်လာပါလေခင်ဗျာ
။ဟုတ်ကဲ့။အဲ့ဒါကတော့ကျွန်တော်စကလုံးနဲ့မှကိုရှင်းနေပါလေ။ဆက်ဆက်ဆွေးနွေးယူနေကျွန်တော်တို့မရတော့ဘူး။ဂျာကန်နေပြီးတော့တစ်ဖက်နဲ့တစ်ဖက်အဖြေတစ်ခုရတဲ့အထိအဲကျွန်တော်တို့ဆောင်ရွက်ပေးမယ်ပုံကူလူရာကြီးလို့ကျွန်တော်ဆိုနေတာပါအဲတော့လည်းဆိုတော့ပုံမူပြီးတာဝန်ရှိတယ်အဖြေတစ်ခုရအောင်အဲဟိုဘက်ကလူတူပူလျှော့ပေါ့ဗျာဒီဘက်ကလည်းနည်းနည်းတူပေးလိုက်ပါအောင်အဲဟိုဘက်ကလည်းနည်းနည်းလျှော့ပေးလိုက်ပါအောင်စသဖြင့်အဖြေတစ်ခုရတဲ့အချိန်ကိုတာဝန်ရှိရှိနဲ့ပုံမူတာဝန်ရှိတဲ့ပုံကူတယောက်ခံထားဖို့လူကြီးလို့ဒီလိုဆိုနေတာပါအဲစိတ်ဆက်ရုံရောက်နေဆိုလို့ရှိရင်အာသူလည်းမခံနိုင်ဘူးဆရာမလာခဲ့နဲ့ဆိုလို့ရှိရင်လည်းအမလာတော့ခဲ့အရင်ကအတူတူညာရှိပါတယ်အဲ့တော့အဲ့လိုမဟုတ်ဘဲနဲ့အာကျွန်တော်ပို့ပြီးတာဝန်ရှိပြီးတော့ပို့ပြီးလုံးနိုင်ကြင်နေရှိတဲ့ပို့ပြီးလုံးပိုင်ခွင့်ရှိတဲ့အဲပို့ပြီးတော့လည်းနားလေတက်ကြွတဲ့ပုဂ္ဂိုလ်မျိုးကိုလိုအပ်ပါတယ်လို့ဒီလိုဆိုလို့ဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျ NLD ပါတီကနေပြီးတော့ပြည်အောင်စုနဲ့ကထုတ်ပြန်တဲ့ကြေညာချက်မှာ NLD နဲ့နားအဖကြားထဲမှာဒီယုံကြည်မှုတည်ဆောက်မှုတွေရှိခဲ့ပေမဲ့ဒါဟာတကယ်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲမဟုတ်ဘူးလို့ဆိုခဲ့ပါတယ်။အဲ့တဘောဒါကြောင့်မို့ဒီနိုင်ငံရေးကအပေးယူလုပ်ပြီးတော့ပြည်တွင်းပြောင်းလဲနိုင်စွမ်းရှိတဲ့ပုံကိုလိုရဲလို့လည်းအဲ့ဒီညဏ်ချက်မှာဖော်ပြထားတာရှိပါတယ်။အဲ့တော့အခုဟာကလည်း negotiator လို့ခေါ်တဲ့ဆက်ဆက်ဆွေးနွေးသမားကိုတောင်းဆိုရဲဆိုတော့ငကိုက Mr. Razali လုတ်ခဲ့တဲ့ပုံစံမျိုးနဲ့မလုံလောက်ဘူး။ဒါမှအောင်မြင်ဘူးတိတက်ပို့ပြီးတော့လုတ်ဖို့လိုရဲလို့များညင်ညွတ်ပါလား။အ
ဲဟုတ်ပါတယ်။ဒါကြောင့်လို့ဆိုတော့ဒါရှင်းပါလေဒါလေဘာလို့ဆိုအဖြေတစ်ခုမှထွက်မလာသေးဘူး။အဲ့အဖြေတစ်ခုမထွက်ရင်ဒါလေးရတစ်ခုကမအောင်မြင်ဘူးလို့ပြောချင်လို့ပြောလို့ရပါတယ်။မအောင်မြင်သေးဘူးလို့ပြောလို့ရပါတယ်။အဲ့ဒါကြောင့်ပုံပုံအောင်မြင်အောင်လို့ပုံမထီရောက်တဲ့တက်ကူပေါ့နော်။ရှင်လုပ်ငန်းတွေကိုဆောင်ရွက်ပေးနေလို့ကျွန်တော်ပြောချင်ဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဟိုနားဖတ်စစ်အစိုးရကတမတော်ဟာနိုင်ငံရေးရဥဆောင်မှုခန့်ခန္ဓာမှာပါဝင်ရမယ်လို့အခိုင်အမာပြောနေပါတယ်။တစ်ဖက်ကလည်းအမျိုးသားညီလာခံမှာအခြေခံမူတွေကိုချမှတ်ပြီးတော့ဒီတမတော်ရဲ့ဥဆောင်မှုခန့်ခန္ဓာကိုထူထောင်နေပါတယ်။ဒီတော့က NLD ပါတီကစစ်ဆေးရေးကိုလိုချင်နေဆိုရင်ဒီနာဖပြောတဲ့တမတော်ရဲ့ဥဆောင်မှုဆိုတဲ့အခြေခံပေါ်မှာစစ်ဆေးနိုင်ပါသလားခင်ဗျ။အ
ဲဒီလိုကလည်းဥဆောင်ဆွေးနွေးဖို့လို့ကျွန်တော်ပြောတာပြီးသားဖြစ်ပါတယ်။အဲတော့ဥဆောင်ဆွေးနွေးရေးသဘောထားနဲ့ဆွမ်းတာမျိုးကျွန်တော်တို့ဘက်ကလည်းအဲကျွန်တော်လူချင်းနဲ့တိုင်းမဟုတ်ဘူးအဲတစ်ဖက်ကလည်းတစ်ဖက်ရဲ့ဥဆောင်မှုတိုင်းကအပြည့်အဝနဲ့လိုက်တော့ဖို့မဟုတ်ဘူးအဲတော့ဥနှစ်ဖက်ဟာနိုင်ငံရေးရဲ့ကောင်းရကောင်းကြီးအတွက်ကိုအဲ့ဒါဆောင်ဖို့ပဲဖြစ်ပါလေအဲ့ဒါကြောင့်မို့လို့ကျွန်တော်က win-win policy ပါအဲတစ်ဖက်ကပဲအဲသားမယ်တစ်ဖက်ကလည်းနိုင်ရမယ်မဟုတ်ဘူးနှစ်ဖက်လုံးကနေပြီးတော့နိုင်ငံတော်အကျိုးအတွက်ဆောင်ရွက်ဖြစ်တဲ့တို့ကြောင့်ဥတစ်ဖက်ကရဲ့ဥဆောင်မှုနဲ့ဥတစ်ဖက်ရဲ့သဘောထားကိုနိုင်တော်မဟုတ်ဘူးဆိုတော့လေဒါလေကျွန်တော်အားလုံးကိုပေါက်ဖို့လိုရဖြစ်ပါတယ
်ဟုတ်ကဲ့ဟိုဒီနေရာမှာတမတော်ရဲ့ဥဆောင်မှုလို့နားအဖက်ဖက်ကပြောနေတဲ့အခါကျတော့ဒီအခြေခံပေါ်မှာဆွေးဆက်ဆွေးနွေးမယ်ဆိုရင်လေဆွေးဆက်ဆွေးနွေးဖို့အတွက်လမ်းဖွင့်ထားတယ်လို့ဆိုလိုပါလား
ကျွန်တော်တို့ခုနပြောချင်ပါမယ်ကျွန်တော်တို့ကနှစ်ဖက်လုံးရဲ့အဓိကတော့ဗျာပြည်သူတွေရဲ့အကျိုးအတွက်ဆိုလို့ရှိရင်ကျွန်တော်အမြဲတမ်းဆောင်ဖို့အစဉ်ဖြစ်ပါတယ်ပြည်သူတွေပဲကျွန်တော်အဓိကထားပါတယ်
ဟုတ်ကဲ့ဒီတမတော်ရဲ့ဥဆောင်မှုကိုစစ်ဆက်ဆွေးနွေးမှလာရင်အစ်စ်တက်ကလည်းပြောပြောင်းမယ်တစုံတရာလက်ရောမယ်လို့ဆိုရင်တော့ဒီကိစ္စကိုထည့်သွင်းစဉ်းစားဖို့ NLD ကစဉ်းစားရှိပါလား
ကျွန်တော်တို့ကတမတော်ကလုံလို့ရှိရင်လက်မခံဘူးလို့ယုံကြည်လို့ကျွန်တော်တို့မှမစ်စရာကျွန်တော်တို့မှအာဃာတမရှိပါဘူးကျွန်တော်တို့မှကျွန်တော်တို့ policy ကြည့်တဲ့ပြည်နယ်တော်ယူသားတော်စီမံကြည့်ပါတော့အာဃာတကျင်းစင်တော့ဒီကြောင့်နေရာဆုတ်ခံထားပါတယ
်ဟုတ်ကဲ့ခင်ဗျာနောက်ဆုံးမေးချင်တာကတော့ဒီနိုင်ငံတကာကနေပြီးတော့ကုလသမဂ္ဂကနေပြီးတော့ဆက်ဆက်ရေးမှူးတယောက်ကိုတောင်းဆိုရဲဆိုတော့ကုလသမဂ္ဂကနေပြီးတော့သူတို့ရဲ့ road map ပေါ့လေကုလသမဂ္ဂရဲ့ road map နိုင်ငံရေးအစီအမံကိုစီစဉ်ပေးလာမယ်ဂျားဝင်ဟိုဆောင်ရွက်ပေးလာမယ်ဆိုရင်နိုင်ငံတကာရဲ့ road map ကုလသမဂ္ဂရဲ့ road map မျိုးကိုလက်ခံနိုင်ပါလားအန်နဒီဘက်က
ကျွန်တော်ခုနပြောလို့ရပြည်သူတွေရဲ့အကျိုးအတွက်ဆိုရင်ကျွန်တော်ဦးနှစ်ဖက်ကလည်းလက်ခံနိုင်တယ်ပြီးတော့ကုလသမဂ္ဂကိုလည်းကျွန်တော်ဝင်ပြီးတော့ဆောင်ရွက်ပေးပါလို့ပြောထားပြီးသားပဲအဲ့တော့ဒီအားလုံးကလည်းဦးနှစ်ဖက်အတွက်ကိုအကျိုးရှိတဲ့လုပ်ငန်းတွေကိုချမှတ်နိုင်မယ်လို့ပြောရင်းကြည့်ပါလေနိုင်ငံတော်အတွက်အရှိလုပ်ငန်းတွေမှာတမန်တော်ဘက်ကရောကျွန်တော်တို့နိုင်ငံရေးပါတီအဖွဲ့အစည်းများဘက်ကရောပြည်သူများဘက်ကရောအကျွန်တော်ကောင်းမဲ့လမ်းတွေကိုချမှတ်လို့ရှိရင်ကျွန်တော်ကနိုင်ငံသားကိုအတွက်ဆင်းရဲဖြစ်ပါလေ